မြန်မာနိုင်ငံမှာ86လူထုလှုပ်ရှားမှုကြီးဖြစ်ခဲ့တာဒီကနေ့ဆိုရင်26နှစ်တင်းတင်းပြည့်သွားပါပြီ88လူထုလှုပ်ရှားမှုကြီးမှာပါဝင်ဦးဆောင်ခဲ့ကြတဲ့88မျိုးဆက်ခေါင်းဆောင်တွေအနေနဲ့မြန်မာနိုင်ငံရေးရဲ့ပါတီနိုင်ငံရေးပုံစံနဲ့ထဲထဲဝင်ဝင်ပါဝင်ပတ်သက်ဖို့လိုမယ်လို့ပြည်ပရောက်88မျိုးဆက်တောင်းသားခေါင်းဆောင်တချို့ကသုံးသပ်ပါတယ်88လှုပ်ရှားမှုနဲ့ဒီကနေ့နိုင်ငံရေးအခြေအနေတွေကိုပြည်ပရောက်88မျိုးဆက်ခေါင်းဆောင်နှစ်ဦးဖြစ်တဲ့ကိုမိုးသီးစွန်နဲ့ကိုမမောင်ကျော်တို့ကိုကိုသားညွန်ဦးကဆက်သွယ်မေးမြန်းပြီးအပြည့်စုံပြောပြမှာပါ
88လူလှုပ်ရှားမှုကြီးကိုကျောင်းသားတွေကစခဲ့တဲ့ဆိုပေမဲ့နောက်ပိုင်းမှာဝန်ထမ်းတွေအလုပ်သမားတွေတော်ရမြို့ပါမကြံပြည်သူတရားလုံးနှီးပါပါဝင်ပြီးတော့ဒီမိုကရေစီရေးကိုတောင်းဆိုခဲ့ကြတာမဟုတ်လို့မြန်မာနိုင်ငံမှာဒီ1300ပြည့်ရေးတော်ပုံပြီးလို့ရှိရင်88လှုပ်ရှားမှုဟာဒုတိယမြောက်အကြီးဆုံးလူလှုပ်ရှားမှုဖြစ်တယ်လို့မြန်မာရေးလေးလာသူတွေကသုံးသပ်ထားပါတယ်88လှုပ်ရှားမှုကိုဥဆောင်ခဲ့သူဒီ88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုမိုးသီးစုံကိုယ်တိုင်ကအဲ့တုန်းကအဲ့လောက်ထိလူလူပါဝင်မှုများလိမ့်မယ်လို့သူမမျှော်လင့်ခဲ့ပါဘူ
းအဲ့ဒီနေ့ကလူတွေသိမ်းနဲ့ချီပြီးတော့ပေါ့နော်ကျွန်တော်တို့တင်ငန်းကျောင်းမြို့နယ်ကနေပြီးတော့ဒီလူအုပ်ကြီးဟာဒီမြို့တော်ခမ်းမရှိဆိုတော့ကျွန်တော်စိတ်ထဲမှာတော့ဒီလူတစ်သိန်းလောက်ပဲအောင်းမိတာပေါ့လေဒီလူအုပ်ကြီးတော့ကျွန်တော်အတွက်ကများနေပြီကျွန်တော်ထင်ထားတာတည်းကများနေပြီဟိုလဲရောက်သွားရောစကဲကိုလူပင်လေကြီးကိုသွားတွေ့တော့တာပဲ
88ရဲ့ထူးခြားချက်ကိုပြောရမယ်ဆိုရင်တော့ဒီမိုကရေစီလိုလားတဲ့အင်အားစုတွေအားလုံးဟာပါတီဇွဲယူဆွဲတွေမထားဘဲနဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီဆိုတာကိုတညီတည်းတတန်နဲ့ဆန့်ကျင်ခဲ့ကြတာလို့88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုမောင်မောင်ကျော်ကသုံးသပ်ပါတယ
်။ကျွန်တော်တို့ဒီ88ရဲ့ကျွန်တော်ထူးခြားတဲ့ဇယိုင်းလက္ခဏာတစ်ခုပေါ့နော်။ဒီပါတီအဖွဲ့အစည်းအဲ့လိုတစ်ခုတည်းရဲ့ဥဆောင်မှုနဲ့ပါလာတာမဟုတ်ပဲနဲ့လူတွေကကိုယ်စီအသိနဲ့ပါလာပြီးတော့ဒီတိုက်ပွဲလမ်းကြောင်းကြီးတစ်ခုတည်းကိုအလိုလျောက်အဲ့လိုပါလာကြပါနော်။အဲ့ဒါကပါလဲဆိုကျွန်တော်တို့ပါမလာတဲ့အင်အားစုတီးတီးမှရှိတဲ့အတွင်းစိတ်တွေကပေါ့နော်မတိစိတ်တွေကလူလူပေါင်းစည်းမိသွားတာပြီးတော့အဲ့
တကယ်တော့ဒီ88လူလှုပ်ရှားမှုကိုစစ်တပ်ကကြမ်းဖက်နှိမ်နင်းပြီးတော့အာဏာသိမ်းယူခဲ့တာပါစစ်အုပ်ချုပ်ရေးနှစ်အတန်ကြာပြီးတော့မှအခုတဖြည်းဖြည်းနဲ့ရသားအစုအယအသွင်ပြောင်းလာတာဖြစ်ပါတယ်အဲ့ဒီကာလကြီးကွဲစရာဖြစ်ရတွေဟာမြန်မာနိုင်ငံအတွက်သင်ခန်းစာယူရမယ့်မှတ်တမ်းတွေဖြစ်တဲ့နယ်လို့ကုမ္မောင်ကျော်ကပြောပါတယ
်လုံးဝမမေ့နိုင်ပါဘူးဒါကြီးကအမှန်တမ်းမှဆိုးရတဲ့ဟိုပုံရိပ်တွေဆိုတော့လေဒါကိုလည်းပဲဟိုမီးကြောက်ပါလို့တော့ကျွန်တော်ဘယ်တော့မှလည်းဘယ်သူမှလည်းမတိုက်တွန်းလို့အဲ့လိုတိုက်တွန်းတဲ့လူတွေလည်းကျွန်တော်အားမပြေပါဘူးဒါမီးပြောင်းမဲ့ကိစ္စမဟုတ်ဘူးပြင်တော့ဒါကျွန်တော်တမိုင်းရဲ့သင်ခန်းစာလည်းဖြစ်တယ်အဆိုတဲ့လူဒီအနေနဲ့လေဒီ USA ကြီးကနေသူသင်္ကန်းကယူတဲ့နယ
်။နောက်ဒီ88လူလှုပ်ရှားမှုဟာအနိုင်ရသလားရှုံးခဲ့ပြီလား။ကိုမိုးသူစုံကတော့88ဟာမပြီးသေးတဲ့တိုက်ပွဲဆိုပြီးတော့ပြောသွားပါတယ
်။အော်ကျွန်တော်တို့လူလားချက်ဒီဘာမှမရသေးတဲ့အတွက်ရှင်းလေးလုံးအရေးတော်ပုံကြီးကကျွန်တော်တို့မပြီးဆုံးသေးသောလှုပ်ရှားမှုကြီးလို့ကျွန်တော်တို့ပြောနိုင်ပါတယ်။ဒါကိုကျွန်တော်တို့အနိုင်ရှုံးလို့ကျွန်တော်တို့ပြောလို့မရသေးဘူး
။အခုလက်ရှိနိုင်ငံရေးပြောင်းလဲတွေဟာ88လူလှုပ်ရှားမှုရဲ့ရလဒ်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့တော့ကိုမောင်မောင်ကျော်ကမြင်ပါတယ်။ဒါကြောင့်လည်းပဲ88လူလှုပ်ရှားမှုရဲ့လူလားချက်တွေအတွက်မျှော်လင့်ချက်ကောင်းတွေမြင်နေရပြီလို့သူကပြောပါတယ်။ဒီလိုမျိုးပြောင်းလဲတွေပိုဖြစ်လာဖို့အတွက်လည်းအခုလက်ရှိဒီနိုင်ငံကြီးထဲမှာ88မျိုးဆက်တွေရဲ့အခမ်းအနားပို့ပြီးတော့ပါလာဖို့လိုတယ်လို့ကိုမောင်မောင်ကျော်ကယူဆပါတယ်
။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့88မျိုးဆက်ဆိုပြီးတော့တောင်းတောင်းကြီးလောင်းလောက်လားလားကားတဲ့ဟိုအာဂေါမောင်းတာနိုင်ငံရေးပါတီဆိုတာမရှိသေးဘူးလား။အဲ့လိုမရှိတဲ့အတွက်ကြောင့်နိုင်ငံရေးသမားဆိုတာလည်းဒီနေ့အတိုက်ခံရပါမယ်မှာကျွန်တော်တို့88မျိုးဆက်အတိုက်ခံနိုင်ငံရေးကောင်းတော်ဆိုတာမရှိသေးဘူး။အဲ့ဒါကြောင့်မို့ကျွန်တော်တို့ကဒီအဲ့လိုဒီဥဆောင်ဖို့ခံရမှာပေါင်နိုင်တဲ့အခြေအနေရောရှိတယ်ဆိုတော့ကျွန်တော်ဥဆောင်နိုင်တဲ့ခံရတာကမရှိသေးဘူးလို့ကျွန်တော်မြင်ပါ
88မျိုးဆက်တွေနိုင်ငံရေးပါတီထောင်တဲ့နယ်လို့ကုမ္မောင်ကျော်ကပြောပြီးမယ်လို့ကုမှုသီဆောင်ကတော့ဒီ88မျိုးဆက်တွေအနေနဲ့ဒေါ်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုထောက်ခံပေးဖို့နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထဲဝင်ရောက်လှုပ်ရှားကြဖို့လိုမယ်လို့သူကသူ့အမြင်ပြောပါတယ
်လက်တွေ့အနေထားမှာပြည်အထူးသဖြင့်ပြည်ထဲမှာရှိတဲ့88မျိုးဆက်တွေအနေနဲ့ကျွန်တော်တို့နိုင်ငံရေးရဲ့အဓိကဆုံးဖြတ်ချက်ချတဲ့နေရာတွေမှာသူတို့မရှိသေးပါဘူး။အဲ့တော့အဲ့ဒီနေရာကိုရောက်လာအောင်စူးစမ်းဖို့လိုတယ်လို့ကျွန်တော်အနေနဲ့တိုက်တွန်းချင်တယ်။ကျွန်တော်ပုံမှန်လည်းရိုးရိုးသားသားပြောရရင်တော့88ဒီမျိုးဆက်ပြည်မအကောင်းဆောင်ပြအမျိုးသားဒီမိုကရေစီဖွဲ့ချုပ်တဲ့ဝင်ရမယ်ဗျ။ဘယ်လိုနေရာမျိုးဟာဖြစ်ဖြစ်သူတို့ဝင်ရမယ်။သူတို့တက်ဆိုင်ရမြို့နယ်အပြည့်အဝကနေသူတို့ဝင်ရမယ်။အဲ့ဒါကျွန်တော်ရဲ့ဒါတိုက်တွန်းချက်ပဲ။အဲ့ဒါအပေါ်မှာကျွန်တော်ဘာမှအပုပ်ကိုယ်ဆွဲအဖွဲ့ကြီးဆွဲတွေမပါဘူး။လက်တွေ့အနေအထားမှာဖြစ်နိုင်ဆုံးအနေအထားပေါ့နော်။
တကယ်တော့ဒီ88လှုပ်ရှားမှုကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းခဲ့ပြီးတဲ့နောက်ပိုင်း88မျိုးဆက်ကိုဥဆောင်ခဲ့ကြတဲ့ចောင်းသားခေါင်းဆောင်တွေဟာပြည်တွင်းပြည်ပထောင်ထဲတော်ရဲစသဖြင့်ပြန်ကျဲသွားခဲ့တာပါ။ဒါကြောင့်လည်းပဲဒီနေ့အချိန်ဒီမှာတစူးတစည်းတဲ့ပုံစံတော့မတွေ့ရသေးပါဘူး။ဒါပေမဲ့လို့မနှစ်က88ဒီလှုပ်ရှားမှုရဲ့25နှစ်မြောက်နှစ်ပတ်လည်မှာတော့အဲ့ဒီအစုအဖွဲ့တွေစုစည်းပြီးတော့ငွေတုအခမ်းအနားပြုလုပ်နောက်88မျိုးဆက်ရဲ့ရှေ့လုပ်ငန်းစဉ်ဆုံးဖြတ်ချက်တွေဆိုပြီးတော့ချမှတ်ခဲ့တာရှိပါတယ်။အခုဒီနှစ်မှာလည်း26နှစ်မြောက်နှစ်ပတ်လည်ဖြစ်တဲ့ရန်ကုန်မန္တလေးမှာရောဒီပြည်ပတွေမှာရော88မျိုးဆက်အစုအဖွဲ့တွေစုစည်းပြီးတော့အခမ်းအနားတွေပြုလုပ်ကြဖို့ရှိပါတယ်ခင်ဗျာ။